မြန်မာနိုင်ငံနေရာတချို့မှာမိုးတက်ထန်မြေကြီးကြီးမှုတွေကြောင့်ဒေသခံ4000ကျော်ပြည်လူရရွှေ့ပြောင်းနေရတဲ့အကြောင်းပြောပြပေးချင်ပါတယ်။ကျွန်မကတော့စုစုပါ။စကိုင်းညောင်ဦးစိတ်သားနဲ့ဖောင်းမြေစခန်းတို့မှာအီယာဝရီနဲ့ချင်းတွင်းမြေကြီးဟာစိုးရင်ရေမှတ်ကိုကျော်လွန်ရောက်ရှိနေကြောင်းမိုးလီဝတာနဲ့စလားပေရာကသတင်းထုတ်ပြန်ထားပြီးရေကြီးလိုက်တဲ့အနေနဲ့ရှိနေတာကြောင့်ဒေသခံတွေကိုပြည်လူရပြောင်းရွှေ့ပေးနေရပါတယ်။တိုင်းနယ်ပြည်နယ်လေးခုမှာမြေကြီးကြီးနေတာကြောင့်မနည်းမြေတွေကဆာပြီးတော့ဘေးလွတ်ရာကိုပြောင်းရွှေ့ပေးခဲ့ရသူ4000လောက်ရှိသွားပြီလို့လည်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာခြားသားရေးဝန်ကြီးဌာနညွှန်ကြားရေးမှူးဒေါ်ဖြူလက်လက်ထွန်ကဖူယိုကြီးကိုပြောပါတယ်
။ဟိုစကိုင်းမှာဆိုရင်အိမ်တော်စု1100ကျော်လောက်တော့ရောင်းနေမနည်းညက်နေဒီနေ့မနက်တည်းရေပေါ့နော်။မနည်းညက်နေဒီဆိုရင်အဲကချင်စကိုင်းမကွေးမန္တလေးပြည်နယ်တိုင်းလေးခုမှာဆိုရင်စုစုပေါင်းပြောင်းရွှေ့နေတာတွေကလူကြီး3500ကျော်လောက်တော့ရှိတယ်။ဒီလူတွေကပါမယ်ဆို4000လောက်တော့ရှိပါမယ်ဟုတ
်။နောက်ထပ်လည်းမြေကြီးကြီးမှုတွေကြုံရနိုင်တဲ့အနေရရှိနေတဲ့ကြောင်းတာဝန်ရှိသူတွေကသတိပေးထားပါတယ်။မြေကြီးမှတ် 1253 စင်တီမီတာကိုရောက်ရှိနေပြီးဖြစ်တဲ့မန္တလေးစခန်းအခြေအနေဟာနောက်တည့်ရက်အတွင်းမှာစိုးရင်ရေမှတ်ကိုရောက်ရှိလာနိုင်တယ်လို့လည်းမန္တလေးတိုင်းမိုးစလာဌာနညွှန်ကြားရေးမှူးဦးကျော်လွင်ဦးကပြောပါတယ်
။မန္တလေးတိုင်းဒေသကြီးမှာဆိုလို့ရှိရင်စိုးရင်ရေမှတ်ရဖို့9စင်တီမီတာအလိုခန့်မှာဒါဒီနားရောက်ရှိနေတဲ့အနေအထားမျိုးဖြစ်ပါတယ်ပေါ့နော်ကျွန်တော်တို့ဌာနအနေနဲ့ကတော့ဒီဇူလိုင်လ29ရက်နေ့လောက်မှာဆိုရင်မျက်ကိုရောက်ရှိနိုင်တယ်ဆိုပြီးတော့ဒါဤကြီးချင်းသတိပေးချက်ကိုမန္တလေးမြို့အတွက်ကြာပြီးခဲ့တဲ့နေ့ရက်သုံးရက်လောက်တည်းကဤကြီးချင်းသတိပေးချက်တွေဒါထုတ်ပြန်ထားရှိပြီးဖြစ်ပါတယ
်မြို့မှနဲ့မြင့်ငယ်စကန်တို့မှာလည်းအီယာဝရီနဲ့ဒုထဝရီမြည်ဟာနောက်တည့်ရက်အတွင်းဆိုရင်ရေမျက်ရောက်လာနိုင်တယ်လို့ခန့်မှန်းထားပါတယ်စိုးရင်ရေမှတ်ရောက်ဖို့တတိသာလို့တော့တယ်ဟင်္ဒရာမျိုးရဲ့အီယာရီမြေကြီးအခြေအနေဟာလေဒါမဲ့၃ရက်အတွင်းမှာစိုးရင်ရေမှတ်ကိုရောက်လာနိုင်တာကြောင့်မြေကမ်းအနီးနဲ့မြေနေပိုင်းနေထိုင်သူတွေကိုမြေကြီးသတိပြုဖို့အသိပေးထားပါတယ်အခုနှစ်မြေကြီးကြီးမဲ့အခြေအနေဟာပြီးခဲ့တဲ့နှစ်တွေကလိုစံချိန်တင်လောက်တဲ့အထိဖြစ်သွားမှာမဟုတ်ပေမဲ့မြေနေပိုင်းနေထိုင်သူတွေသတိရှိဖို့ကိုတော့သဘာဝဘေးအန္တရာယ်ဆိုင်ရာအကြံပေးအဖွဲ့အတွင်းရေးမှူးဦးချစ်ကျော်ကအသိပေးထားပါတယ
်ဘာလို့မဖြစ်လဲဆိုတော့မိုးရွာလာတဲ့အချိန်မှာအဲ့ဒီရေကအောက်ကိုဆင်းသွားဒီကြီးတဲ့ဆိုုံဖြစ်မယ်အလွန်အမင်းကြီးတာမျိုးမဖြစ်ဘူးတော်တော်အနေနဲ့လူတွေကတော့ယူဝင်တာပေါ့ဗျာအဲတော့ဘယ်မှာသွားပြီးတော့နောက်ဆုံးကကြီးကသွားထောက်မှလည်းဆိုရင်ဟင်္ဒရာမှာသွားထောက်ဒီအပေါ်ကကြီးတွေကဆင်းတယ်အောက်ကတို့မှာဒီရေရှိတယ်ပင်လည်းဘက်ကနေဆိုပြန်တက်ကြလောက်တဲ့ဒီရေကတနေ့ကိုနှစ်ကြိမ်နှစ်ကြိမ်အတက်ကြလောက်တယ်ဆိုတော့အဲ့လိုထောက်ထားတဲ့တွင်ကြောင့်ဒီဟင်္ဒရာတို့ဒီဇလွန်တို့ဒါပေါင်းတို့နော်အဲ့နေရာကြီးကကြတော့ဒီတိုက်အဖက်ရှိတဲ့အတွက်ဟိုကတိုက်ကြွလာတယ်ဆိုရင်သူကရေပြန်တက်လာဒီတိုက်ပြန်ကြတဲ့အချိန်မှာရေလိုက်ကြတယ်အဲ့ဒီအချိန်မှာရေလိုက်ကြတဲ့အချိန်မှာမိုးမရွာဘူးဆိုရင်ကောင်းတယ်မိုးရွာရင်ရသိမ့်ကြပြန
် Skyline အထက်ပိုင်းနဲ့ကချင်ပြည်နယ်မှာလည်းနောက်နှစ်ရက်အတွင်းမိုးများလာနိုင်ပြီးမြင်းငယ်စခန်းမှာဒုထဝရီမြည်ရေဆိုရင်ရေမှန်းနောက်နှစ်ရက်အတွင်းရောက်ရှိလာနိုင်တယ်လို့လည်းမိုးလေဝသကြွန့်ကျင်သူတွေကခန့်မှန်းထားပါတယ်ရှင်ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်